Welcome to the Voice of America in Burmese.
ပြန်မောင်းခင်ဝိရညာတညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်မေလ13ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့American ASEAN ထိပ်သီးဆွေးနွေးပွဲကိုတော့ Washington မှာနှစ်ရက်ကြာကျင်းပနေပြီးတော့ American သမ္မတ Joe Biden ဟာ ASEAN ခေါင်းဆောင်တွေကိုမနေ့ကအိမ်ပြီးတော့မှတွေ့ဆုံခဲ့ပါတယ်။ American ဒုတိယနိုင်ငံသားရေးဝန်ကြီးဝန်ဒီ Sherman ဟာ NUG အမျိုးသားညီညွတ်ရေးဆိုရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့ကိုယ်စားလှယ်အဖွဲ့ကိုမနေ့ကတွေ့ဆုံခဲ့ပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှနားဆင်ရမယ့်အထဲမှာတော့American ဆိုရထိတန်းတာဝန်ရှိသူတွေက NUG အမျိုးသားညီညွတ်ရေးဆိုရကိုယ်စားလှယ်အဖွဲ့ကို Washington မှာတွေ့ဆုံခဲ့တဲ့အပေါ်မြန်မာစစ်ကောင်စီဘက်ကဘယ်လိုထုံးပြန်လိုက်ပါသလဲ
။ဒီလိုအကြမ်းတဲ့အဖွဲ့အစည်းကိုဟောနော်အမားမှာအကြမ်းတဲ့လုပ်ရတွေကိုစန့်ကျင်ပါတယ်ဆိုတဲ့ဒါနိုင်ငံကြီးကခေါ်ပြီးတော့ကြာတရဝင်တွေ့ဆုံခြင်းဟာကျွန်တော်မျိုးကုန်းထုတ်လို့တော့ဒါဒီ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဝါရှင်တန်မှာကျင်းပနေတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့ဒီပေါ်မှာသုံးသပ်ချက်နဲ့အတူစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့တိုင်းလာနဲ့နိုင်ငံအဖွဲ့ခေါင်းဆောင်တွေကိုပို့အုပ်မျိုးသား Federal Council ကဘာတွေတိုက်တွန်းလိုက်တယ်လဲဆိုတာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင့်နေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့ကိုဝင်းမင်းတို့တလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
American ASEAN ထိပ်သီးအစည်းအဝေးအတွက်မှာကုန်သွယ်ရေးနဲ့လူမျိုးရေးကိစ္စရပ်တွေကိုအဓိကဦးစားပေးဆွေးနွေးကြတာဟာလူခွင့်ချိုးဖောက်မှုတွေကိုအရေးမကြီးသလိုမျိုးဖြစ်ပေတာမျိုးမဖြစ်သင့်ဘူးဆိုပြီးတော့လူခွင့်ဖွဲ့တွေကသတိပေးပြောဆိုနေပါတယ်။အခု American ASEAN ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတော့အချိန်ကြာကြီးကြံနေမဲ့ပုံရိပ်တစ်ခုကတော့သမ္မတ Joe Biden ဟာအာရှရဲ့လူခွင့်ချိုးဖောက်သူတွေနဲ့အတူရှင်ပြီးတော့ရက်နေခဲ့တယ်ဆိုတာပါ။ Cambodia, Vietnam နဲ့အခြားဒေသတွေကအဲ့ဒီလူခွင့်ချိုးဖောက်မှုတွေရော့ပါသွားအောင်လို့သမ္မတ Joe Biden အနေနဲ့တနည်းနည်းပဲဖြစ်စီတောင်းဆိုတာမျိုးဖြစ်စီလုပ်နိုင်ပေမဲ့အခုထိမတွေ့ရသေးပါဘူးဆိုပြီးတော့လူခွင့်ဆောင်ကြည့်လေးလာရဲ့ဖွဲ့ Washington ရုံးကဒါရိုက်တာ Sarah Jager က view ကိုပြောဆိုသွားတာ
ပါ One of the lasting images of this US ASEAN summit is going
to ASEAN နိုင်ငံတွေနဲ့လက်တွဲဖက်ဆက်ဆံရေးခိုင်မာလာဖို့နဲ့ Indo-Pacific ဒေသတရုတ်ရဲ့ဩဇာတော်မှုတွေကိုအင်အားချိန်ဝင်ရှာညှိဖို့ American ပြည်တော်စုကတော့အဓိဋ္ဌာန်ဆောင်ရည်ပါတယ်ဒီသာတွင်းလူမျိုးရေးကိစ္စတွေအပြင်ကုန်သွယ်ရေးနဲ့ယူကရိန်းအရေးကိစ္စတွေကဆွေးနွေးပွဲအစီအစဉ်တွေကိုအဓိကလွှမ်းမိုးနေပါတယ်။ဒါကြောင့်လည်းဒီသာတွင်းလူခွင့်ရေးအခြေအနေတွေကိုမျက်ကွယ်ပြုမှာဒီမိုကရေစီရေးအတွက်ဆွေးနွေးမှုတစ်ခုခုဖြစ်မှာကိုလူခွင့်ရေးဆောင်ကြည့်ရေးဖွဲ့တွေကသတိပေးပြောဆိုနေကြတာပါ။မေလ12ရက်နဲ့13ရက်နှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးပထမနေ့မနေ့ကတော့အာဆီယံအရှိတောင်အရှနိုင်ငံတွေကခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအိမ်ပြီးတော့မှလက်ခံတွေ့ဆုံပါတယ်။American ပြည်သူအနေနဲ့ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲကိုဦးစားပေးထောက်ပံ့နေတဲ့အချိန်မှာပဲဒီစည်းဝေးပွဲကနေပြီးတော့ American အနေနဲ့အာရှပစိဖိတ်ဒေသကိုအာရုံစိုက်မှုရော့မသွားဘူးဆိုတာကိုပြတဲ့စည်းဝေးဖြစ်နေ American ရာရှိတွေကပြောဆိုထားကြပါတယ်။ဒီထိပ်သီးစည်းဝေးပွဲမှာတော့အာဆီယံနိုင်ငံ၁၀နိုင်ငံတွေက၈နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ပြီးတော့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံကကိုယ်စားလှယ်ကတော့ပါဝင်ခြင်းမရှိပါဘူး။အရှိတောင်အရှဒေသတွင်းနိုင်ငံတွေရဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြစ်ရေးဒီကြောင်သွားလာရေးအများပြည်သူကြမ်းမာရေးနဲ့အခြေခံစောက်အုံတွေအတွက်အမေရိကန်ဒေါ်လာတန်150ကျော်သုံးစွဲဖို့သမ္မတအိမ်ပြည်တော်ကကတိပေးကြေညာထားပါတယ်။အမေရိကန်ပြည်တော်စုနဲ့အာဆီယံနိုင်ငံတွေဆွေးနွေးပွဲဖြစ်လာတဲ့45နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အိမ်ပြည်တော်မှာခုလိုတွေ့ဆုံကြတာပါ။မနေ့ကအမေရိကန်လွှတ်တော်ကိုအာဆီယံခေါင်းဆောင်တွေတွားရောက်ကြပါတယ်။ဒီကနေ့တောက်ချနေ့အမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌဌာနမှာဆွေးနွေးပွဲတွေကိုဆက်ပြီးတော့ကျင်းပဖို့စီစဉ်ထားပါတယ်။American ASEAN ထိပ်သီးအစည်းအဝေးဟာအာဆီယံနိုင်ငံတွေနဲ့လက်တွဲပဲ့အဖြစ်ရည်တည်တဲ့ဆက်ဆံရေးခိုင်မာမှုကိုထင်ဟပ်တဲ့အစည်းအဝေးဖြစ်တယ်လို့ပဲအာရှပစိဖိတ်ရေးကိစ္စတွေပြင်ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်လို့လည်းမဖြစ်မနေဆွေးနွေးကြမယ်ကြောင်းအမေရိကန်သမ္မတကအင်ပီရိုကိုပြောဆိုပါတယ်။အာဆီယံထိပ်သီးအစည်းအဝေးမှာယူကရိန်းကိစ္စကအဓိကပေါ်ဝင်မဲ့အကြောင်းအရာဖြစ်ပါတယ်။နောက်ဆုံးကြေညာချက်ကတော့24နှစ်အတွင်းတော့အပြစ်သက်ထုတ်ပြန်နိုင်မယ်မမျှော်လင့်သေးဘူးဆိုပြီးတော့အင်ပီရိုပြောခွင့်ရဂျမ်ဆက်ကီးကမနေ့ကသတင်းစာရှင်းလင်းပွဲအတွက်မှာ VOA ရဲ့အမိကိုပြန်လည်ဖြေကြားတာပါ။
So on the ASEAN summit, Ukraine will absolutely be on the agenda in terms of what the final communique will look like. I don't expect it will be
ready. အပြန်အစရိပြောဆိုစရာတွေရှိနေသေးဖြစ်ပြီးတော့ Ukraine ပေါ်မှာ Russia ရဲ့ကြီးကြော်မှုကိုစန့်ကျင်တဲ့နေရာမှာ ASEAN ခေါင်းဆောင်တွေရဲ့ပေါင်းမှုကရေးကြီးပါတယ်လို့အင်ပြီးတော့ပြောခွင့်ရသူကပြောပါတယ်။ ASEAN 7000 အရှနိုင်ငံတွေထဲမှာတမိုင်းကြောင်းအရရုရှားနိုင်ငံနဲ့ဆက်ဆံရေးနီးကပ်တဲ့နိုင်ငံတွေရှိတယ်လို့ပဲတနင်္ဂနွေနေ့တနင်္ဂနွေရည်တည်ချက်မတူတာကိုအမေရိကန်အစိုးရယာရှိတွေကလက်ခံပြောဆိုပါတယ်ဒါပေမဲ့လည်းရုရှားနိုင်ငံရဲ့ကြီးကြပ်မှုကိုတညီတညွတ်ထဲရည်တည်ဆန့်ကျင်နေအောင်လို့ ASEAN ခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်အကြောင်းအမေရိကန်နိုင်ငံကြေးဝန်ကြီးဌာနအတိုင်ပင်ခံ Derek Scholick ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာ VOA နဲ့တိတန့်တွေ့ဆုံမေးမြန်းကမှပြောဆိုထားပါတယ်ယူကရိန်းရေးပြင်အာရှပစိဖိတ်ဒေသကုန်သွယ်ရေးနဲ့လူမျိုးရေးကိစ္စရပ်တွေနောက်အင်ဒိုပစိဖိတ်ဒေသလွတ်လပ်တဲ့ရေကြောင်းသွားလာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြမယ်ကြောင်းအမေရိကန်ယာရှိတွေကပြောဆိုထားပါတယ်။အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝန်ဒီရှာမန်ဟာ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မာအောင်နဲ့ဝါရှင်တန် DC မှာမေလ12ရက်နေ့မနေ့ပိုင်းကတွေ့ဆုံခဲ့ပြီးတော့အကြမ်းဖက်ဖိနှိပ်ခံရတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်အောင်စုအနေနဲ့ထောက်ခံကူညီသွားမယ်ဆိုတာကိုထားလောင်းပြောဆိုပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြောင်းအောင်နိုင်ဖို့ညီညွတ်စွာကြိုးပမ်းနေကြသူအားလုံးကိုဆက်ပြီးတော့ထောက်ခံကူညီသွားမယ်လို့လည်းကတိပြုပြောခဲ့ပါရယ်။မြန်မာနိုင်ငံချက်တဲကိုညီညွတ်ညံ့တဲ့အဖြစ်ရှာနိုင်ဖို့အမေရိကန်ပြည်အောင်စုအနေနဲ့အာဆီယံပါဝင်အခြားမိဖက်နိုင်ငံတွေနဲ့အတူညီညီကပ်ကပ်လက်တွဲဆောင်ရမယ်လို့ဆိုပါရယ်။ဒါအပြင်လူသားချင်းစာနာမှုအချက်တဲကြုံလာစေတဲ့စစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုရှုံချတယ်လို့ပဲအကူအညီတွေလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာကူညီမှုအထောက်အပံ့တွေခွင့်ပြုဖို့လည်းဒုတိယနိုင်ငံကြီးဝန်ကြီးကတောင်းဆိုခဲ့ပါရယ်။အန်ယူဂျီနိုင်ငံကြေးဝန်ကြီးဒေါ်စင်မောင်ဟာဒီအမေရိကန်သမ္မတရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာဒါရိုက်တာရော့ဒ်ဘာချွန်စကီနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့ပါတယ်။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအချိန်နဲ့တိုက်ဆိုင်ပြီးရောက်ရှိနေတဲ့အန်ယူဂျီနိုင်ငံကြေးဝန်ကြီးဟာအမေရိကန်ဆူရကြီးတန်းအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲအမေရိကန်လွှတ်တော်ပိုင်းကလွှတ်တော်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။မလေးရှားနိုင်ငံကြေးဝန်ကြီးနဲ့ဝါရှင်တန် DC မှာပဲအခုလာမယ့်စနေနေ့မှာတွေ့ဆုံဖို့ရှိပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်ဇ်5953ညပိုင်းတိုမီတာ25ကီလိုဟတ်ဇ်11803ညပိုင်းတိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလက်မီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရဲ့တောက်ကြညထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ယူကရိန်းနိုင်ငံကီးဗ်မြို့တော်မှာစစ်ရဇမှုခုံရုံးစတင်လိုက်ပြီးပထမဆုံးအနေနဲ့ရုရှားတပ်ဖွဲ့ဝင်တို့ကိုကြားနာစစ်ဆေးနေပါတယ်။ယူကရိန်းကိုရုရှားကကြီးကြပ်စစ်ဖြစ်လာပြီးပထမဆုံးကြားနာစစ်ဆေးတဲ့စစ်ရဇမှုခုံရုံးမှာဒီရဇဝတ်ခုံရုံးမှာတော့အသက်62နှစ်အရွယ်လူတူးကိုဥကောင်းကိုတနက်နဲ့ပြစ်ဒဏ်မှုဆွဲခြင်းနဲ့အသက်22နှစ်အရွယ်ရုရှားတပ်ချက်ဘတ်မင်းဆက်ရှင်မရင်းကိုကြားနာစစ်ဆေးနေတာပါယူကရိန်းစစ်ပွဲဆက်စခြင်းပထမသတင်းပတ်တဲ့နိုင်ငံရှေ့မြောက်ပိုင်းချူပါခိဖကာရွာထဲမှာအခုလိုအသက်ကြီးသူတွေကိုပြစ်ဒဏ်ခဲမှုတွေရုရှားတင်ကားတပ်ဖွဲ့ဝင်ဆက်ရှင်မရင်းကိုသတ်တင်ကြားနာတဲ့ဒီခုံရုံးမှာသတင်းတောက်တွေကြေသွားခဲ့ပါတယ်အပြည့်ရှိချောင်းဆုံးဖြတ်လာရင်တော့ဆက်ရှင်မရင်းအနေနဲ့ယူကရိန်းနိုင်ငံရဲ့စစ်ပွဲတွင်ရာဇဝတ်ပြစ်မှုဥပဒေစည်းမျဉ်းတွေအရထောက်ထံတသက်တကျွန်းအထိချခံရနိုင်ပါတယ်အချိန်ထဲမှာတော့အမေရိကန်ကနေယူကရိန်းကိုကူညီပေးဖို့လွှတ်တော်ကဆုံးဖြတ်လိုက်တဲ့အမေရိကန်ဒေါ်လာဘီလီယံ40ကိုနှောင့်နှေးအောင်တိုက်ခံ Republican အထက်လွှတ်တော်မှတချို့ကလှုပ်ဆောင်နေပါတယ်။ American ထက်လွှတ်တော်မှ Ron Paul ကအမေရိကန်စီးပွားပြတ်ခတ်မှုယူကရိန်းကိုမကယ်တင်နိုင်ပါဘူးလို့ပြောခဲ့ပြီးမှအထက်လွှတ်တော်ကနေဒီအကူအညီပေးရေးဥပဒေမူကြမ်းတည်ပြဖို့ရှိနေတာကိုနောက်တစ်ပတ်ရွှေ့ထားရပါမယ်ခင်ဗျာ။ Slovenia နိုင်ငံမှာတော့ပြင်းထန်တဲ့ဓာတုပစ္စည်းစက်ရုံပေါက်ကွဲမှုဖြစ်ပြီးသိဆိုးသူ6ဦးရှိလာနေပါပြီ။ဆလိုဗေးနီးယားနိုင်ငံမှာ1992ခုနှစ်မှာလွတ်လပ်ရပြီးကတည်းကအဆိုးအဝါဆုံးလို့သတ်မှတ်ထားတဲ့မနေ့ကပေါက်ကွဲမှုကြောင့်အရင်9ဦးသေဆုံးခဲ့ပြီးဒီနေ့ဒဏ်ရာရသူ2ဦးထပ်သေဆုံးသွားခဲ့ရတာပါ။မြို့တော်လာချိုပီဂျာနာရဲ့အရှိတောင်ဘက်မိုင်40ခန့်ဝန်းကျင်ဝေရှိနိုင်ငံတောင်ပိုင်းကိုဆစ်မြို့ကအလုသမား200ကျော်ရှိတဲ့စက်ရုံပေါက်ကွဲမှုတွေနောက်ထပ်ဒဏ်ရာရသူ9ဦးတည်းက2ဦးပြင်းထန်မိလောင်ဒဏ်ရာတွေနဲ့စက်ရုံတက်နေရဆဲပါ။စီမံမှုမှားရင်ချက်ကြောင့်ဖြစ်ရတဲ့အခုပေါက်ကွဲမှုကပြင်းထန်လာတာကြောင့်ဒဏ်ရပြင်းထန်ခဲ့သူ2ဦးထိဆေးရုံရောက်ပြီးမှတည်ဆုံးခဲ့ရတာလို့မလမိန်ဆက်ရုံအထူးရင်မန်နေဂျာဆရာကိုစတက်ဖနစ်ကဆိုပေမဲ့အတိအကျကိုတော့စုံစမ်းဆဲလို့ဆိုပါတယ်ပေါက်ကွဲမှုဖြစ်ဖြစ်ချင်းဒီဆက်ရုံတစ်ဝိုက်ကဒေသခံတွေအနေနဲ့ဆက်ရုံနဲ့မီတာ900အထိမသွားရကြပဲကိုယ့်အိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားခဲ့ပေမဲ့ပတ်ဝန်းကျင်ညဉ့်ညက်မှုမတွေ့တော့တာကြောင့်ဒီမိန့်ကိုမနေ့ညပိုင်းမှာရှုတ်သိမ်းခဲ့ပါတယ်ခင်ဗျချီလီနိုင်ငံမှာတော့မေဒီအလုံသမားနေဆန္ဒပြပွဲသတင်းယူခဲ့စဉ်အပြစ်ခံခဲ့ရတဲ့သတင်းထောက်မင်းကတည်ဆုံသွားခဲ့ရပါတယ်။ချီလီသမ္မတဂက်ဘရီယယ်ဘော်ရစ်ကတော့တည်ဆုံခဲ့ရတဲ့သတင်းထောက်အမျိုးသမီးကိုပြစ်ခဲ့သူတွေတရားဥပဒေအောက်ကလွတ်မှာမဟုတ်ပဲရအောင်ဖော်ထုတ်ရေးယူသွားမယ်လို့ကတိပြုလိုက်ပါတယ်။ ရှီလီအာနာရှင်ပြည်တော်ဆေးရုံချုပ်မှုနောက်ပိုင်းတရင်ယူစဉ်ပထမဆုံးတည်တပ်ခံရတဲ့အသက်30ရွယ်ဖရန်စစ်ကာဆန်ဒူဘဲဟာမြို့တော်ဆန်ဒီယာဂိုဆန္ဒပြပွဲနဲ့ရုံးရင်ဆက်ခတ်ဖြစ်ချိန်လူတစုလက်ချက်နဲ့ခေါင်းကိုမှန်သွားခဲ့တယ်လို့သူ့တရင်ဌာနကထုတ်ပြန်လိုက်ပါတယ်။အုံနောက်သွေးရစိတ်မှုနဲ့တည်ဆုံသွားရကြောင်းရေးပေါ်ဌာနအကြီးအကဲပြောခဲ့တာကိုလည်းတရင်တော်ဆန်ဒူဘဲအလုပ်လုပ်ခဲ့တဲ့ Channel 3 Dila Victoria တရင်ဌာနကအင်တာနက်ဝက်ဘ်ဆိုက်ကြီးကမှာပေါ်ပြထားပါတယ်။တရင်တော်ဆန်ဒူဘဲအနေနဲ့အလုံးကိုစွန့်ခွာသွားခဲ့တာမဟုတ်ပဲအသက်ခံလိုက်ရတာဖြစ်တဲ့အမှန်တရားပေါ်ထုတ်နိုင်ရေးလုပ်နိုင်တာဆက်လို့ရင်သူ့ကိုသတိရနေကြမှာပါလို့ဒီအင်တာနက်သတင်းဌာနကြီးညာချက်မှာဖော်ပြထားပါခင်ဗျ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကကိုဗစ်ကမ္ဘာ့ကပ်ရောဂါလွန်မြောက်ပြီလို့ထင်ရင်မှားသွားလိမ့်မယ်လို့သတိပေးလိုက်ပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ဖြစ်နှုန်းနဲ့ပြည်နှုန်းတွေအခုကျဆင်းလာပေမဲ့ဒီကမ္ဘာ့ကပ်ရောဂါကနေလွန်မြောက်ပြီလို့အထင်မမှားကြဖို့ဒီရွေးချယ်ညင်ကြေးမှုချုပ် Tedros Adhanom ကအမေရိကန်ဥဆောင်ကျင်းပပေးတဲ့ကမ္ဘာ့ကိုဗစ်ထိပ်သီးပွဲမှာမနေ့ကပြောလိုက်တာပါ။ကမ္ဘာကြီးကတနေရာမှာကိုဗစ်မလွတ်မြောက်ပြီးကမ္ဘာကြီးတစ်ခုလုံးလည်းမလွတ်နိုင်ဘူး။တကယ်တမ်းကနိုင်ငံပေါင်း80ကျော်အထိကိုဗစ်ဆက်အဖြစ်များနေတော့စစ်စစ်မှုတွေနေနေတော့ကာကွယ်ဆေးမရသူသန်းပေါင်း1000ကျော်နေတော့လို့ညင်ချုပ် Adhanom ကထောက်ပြခဲ့ပါတယ်။အခုလိုအချိန်မှာကာကွယ်ဆေးထုတ်လုပ်ငန်းတွေမဆရသေးတဲ့မြောက်ကိုရီးယားမှာအရင်ကိုဗစ်တွေ့ရှိကြအောင်မကြားခဲ့ရပေမဲ့အခုတော့အိန္ဒိယချင်းတရုတ်မှာပြန်ဖြစ်များလာပြီးကူးစက်မြန်အိုမီခရွန်မျိုးကွဲစတွေကပိတ်ဆုံးသူတူရှိလာကြောင်းကြေညာခဲ့ပါတယ်။မြောက်ကိုရီးယားမှာအခုလူပေါင်း1000ကျော်ကိုဗစ်လက္ခဏာတွေပြနေပြီးအနည်းဆုံးတဦးသေဆုံးခဲ့ရတာတွေ့ခဲ့တယ်လို့နိုင်ငံပိုင်သတင်းမီဒီယာကဒီနေ့ကြေညာခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကိုတိုင်လည်းမနေ့ကပဲကိုဗစ်ထိချုပ်ရေးဌာနမှအစည်းအဝေးလုပ်ခဲ့ပြီးနိုင်ငံတော်ရေးပေါ်အခြေအနေကြေညာကတနနိုင်ငံလုံးလော့ကဒေါင်းပိတ်ဆို့ချထားလိုက်ပြီးလို့KCN ရဲ့သတင်းဌာနကဒီနေ့ကြေညာခဲ့ပါတယ်ခင
်ဗျ။တောက်ကြနေညာနောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုဝင်းမင်းတို့ကြေညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဖေးဘူးချက်တွေနဲ့တွေ့ဆုံမိမြန်းကန်းတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဝါရှင်တန်မှာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြပေးခြင်းပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ရောက်နေတဲ့အာဆီယံအရှိတောင်အာရှနိုင်ငံခေါင်းဆောင်တွေကိုသမ္မတဂျိုးဘိုက်ဒန်ကမနေ့ညပိုင်းကသမ္မတအင်ပြီးတော့မှညစာစားပွဲနဲ့တည်ခင်းအခမ်းအနားပါတယ်။ဒီသမိုင်းဝင်ထိပ်သီးအစည်းအဝေးဟာအမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနိုင်ငံတွေပေါ်မှာထားတဲ့ဂတိကိုတွေခိုင်မာတယ်ဆိုတာပြသလိုက်တဲ့ထိပ်သီးစည်းဝေးပွဲအဖြစ်အမေရိကန်အရာရှိတွေကပြောဆိုထားပါတယ်။အခုထိပ်သီးစည်းဝေးပွဲအခြေအနေနဲ့ပတ်သက်ပြီးတော့မန်းများသူစင်အောင်က VOA ဝိုင်းတော်သူမက်ခင်ဖြူထွေးနဲ့ဆွေးနွေးတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အာဆီယံရှိတောင်အာရှနိုင်ငံခေါင်းဆောင်တွေကိုမင်းညရုံးကသမ္မတအိမ်ဖြူတော်မှာသမ္မတဂျိုးဘိုင်ဒန်ကညစာစားပွဲနဲ့တက်ခင်အခမ်းခဲ့ပါတယ်။ဒီသမိုင်းဝင်ထိပ်သီးအစည်းအဝေးဟာအမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနိုင်ငံတွေပေါ်မှာထားတဲ့ဂတိကဝတ်တွေခိုင်မာတယ်ဆိုတာကိုပြလိုက်တဲ့ထိပ်သီးအစည်းအဝေးပွဲအဖြစ်အမေရိကန်အရာရှိတွေကပြောဆိုထားပါတယ်။ဒီထိပ်သီးအစည်းအဝေးပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒီသတင်းတွားရောက်ယူထားတဲ့ကျမတို့ VOA အဖွဲ့သားဒီမက်ခင်ဖြူထွေးကစတူဒီယိုကိုရောက်ရှိနေပါတယ်။သူအမေးမြန်းပြီးတော့အင်ပြပေးချင်ပါတယ်။ဒီမက်ခင်ဖြူထွေးရဲ့ဒီအမေရိကန်ဒီအာဆီယံထိပ်သီးအစည်းအဝေးပွဲဒုတိယနေ့ဒီကနေ့ကျင်းပတယ်ဆိုတော့ဒီအစည်းအဝေးပွဲအစီအစဉ်တွေနဲ့ပတ်သက်ပြီးတော့တိထားသလောက်ကိုပြောပြပေးပါအောင်ဟုတ်ကဲ့ဒီကနေ့ကတော့ဟိုဆွေးနွေးပွဲတွေအတော်အားလုံးကိုဒီနိုင်ငံတိုင်းဌာနမှာပဲလုပ်သွားမှာပေါ့နော်ဒီကနေ့ကမှတကယ်ကိုဒီသမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံခေါင်းဆောင်တွေအချိန်ယူပြီးတော့ဒီထိပ်သီးအထူးအစည်းအဝေးကိုကျင်းပမယ်အချိန်ဖြစ်ပါတယ်ဆိုတော့မနက်ပိုင်းမှာကတော့ဒုသမ္မတနဲ့အထူးဒီအမေရိကန်ဝန်ကြီးတွေပါဝင်ပြီးတော့မှအော်ဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့เนาะဒေတာရင်းရေးရာတွေကျန်းမာရေးအခြေခံအဆောက်အုံတိစောက်မှုကစလို့เนาะရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ချက်ရေးအခြေအနေတွေအစုံကိစ္စရဲ့အတွင်းများကိုဆွေးနွေးမယ်လို့သိထားတယ်။အဲ့ဒီနောက်မှာညနေပိုင်းကျလို့ရှိရင်တော့သမ္မတဂျိုးဘိုင်ဒန်နဲ့ဒီအာဆီယံခေါင်းဆောင်တွေတဦးချင်းစီလည်းတွေ့ဆုံမှာရှိသလိုဒီအားလုံးအုပ်စုလိုက်လဲဒီကမ္ဘာရေးရာဒေတာရင်းရေးရာတွေကိုအကြေတဝင့်ဆွေးနွေးသွားကြမယ်လို့ဒါကျွန်တော်တို့သိထားတာပေါ့နော်။အဲ့တော့ဒီစီဝေးပွဲမှာပေါ့နော်မြန်မာအရေးကိုလည်းဦးစားပေးပြီးတော့အဓိကထားပြီးတော့ဆွေးနွေးမယ်လို့ညွှန်လင့်နေကြတာလည်းရှိတယ်။တစ်ဖက်မှာကျတော့လေဒီမြန်မာစစ်ကောင်စီကိုအတိအမှန်မပြူဖို့နောက်ပြည်သူ့ရေဒီမိုကရေစီနည်းလမ်းကျရွေးကောက်ထားတဲ့ NUG အစိုးရကိုပဲမပြူဖို့ NUG ဘက်ကနေပြီးတော့ဖိအားပေးတောင်းဆိုနေရတယ်လည်းရှိတယ်။ဒီတော့ဒီ NUG အစိုးရအပေါ်မှာပေါ့နော်အမေရိကန်အနေနဲ့ဘယ်လောက်အထိအတိအမှန်ပြူလာနိုင်မယ်လို့ထင်ပါတယ်လေ။
ဟ Okay. American Soya Amidega, or to shallow Piola Gardi, demanding a democracy, Pianle, Tashi Nambu, a toy, and look at it, Eddie address some unitary, a play a seed in it, throughout America, T2 Sassan Dwamis, Rao, American, that shallow Piola Gara, Dilu Piola, a tiny, a good dignity, take this way to Bunny, a Timale, the Nima Sede, Gigabu, the Siwu, Pekora, Malote, a Pingu, Pe, the Nima Nangang, Gagati, a Taika, New Dan Yuri, a Soya, Nangitari, Wuji, Dosim. အောင်ကိုပါဒီလိုထိပ်ပြီးဆွေးနွေးခြင်းပါနေတဲ့အချိန်ထဲမှာပဲတွေ့ဆုံနိုင်ငံတကာဌာနမှာပေါ့နော်သူနိုင်ငံတကာဦးကြီးဝန်ဒီရှာမန်ကမနေ့ကပဲတွေ့ဆုံလာရရှိခဲ့တယ်လို့ခဲ့တယ်ဆိုတော့ဆိုလိုတာကဒီလိုအချိန်မျိုးပါလေမြန်မာအရေးကိုသူတို့အလေးထားတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကပြတာဖြစ်ပါတယ်ဒါပေမဲ့သူတို့ကဒါကို ခက်ခဲနိုင်ပါတယ်ဘာလို့ဆိုတော့နိုင်ငံတကာဆက်ဆံရေးမှာလည်းနိုင်ငံတစ်ခုနဲ့တစ်ခုကြားမှာဒီလောက်ထိအတိုက်အခံဆိုရတဲ့အခုအသိမဲ့ပြုဖို့ဆိုရတဲ့အဒါအစ်စင်နေများကြီးရှိပါတယ်ဘယ်ကူတဲ့ကိစ္စတစ်ခုတော့မဟုတ်ပါဘူးအပြင်ကဒီအာဆီယံနိုင်ငံတွေဘက်ကိုကြည့်နေဆိုလို့ရှိရင်လေအာဆီယံနိုင်ငံတွေထဲမှာကဟိုအခုလက်ရှိအချိန်အထိမြန်မာအကြက်တဲကိုကူညီဖြည့်ရှင်းဖို့အတွက်စစ်ဆက ဒီနေ့ကျွန်တော်တို့ကတော့အာဆီယံဆမ်မစ်ကိုပေါ့နော်ကမာမာအတိုက်ရိုက်သူတို့ဟိုတွေ့ဆုံဆွေးနွေးတာမျိုးတွေလုပ်နေတာဖြစ်တယ်ဆိုတော့ဒီလိုအနေထားမျိုးမှာတော့ဒီအာဆီယံထိပ်သီးအစည်းအဝေးအေးမာဒီမြန်မာဒီအတိုက်ခံတွေကိုတရက်ဝင်အသိမှတ်ပြုလာတဲ့အထိဖြစ်လာဖို့အထီကတော့မျှော်မှန်းဖို့ကတော့နည်းနည်းခက်အောင်မယ်လို့ထင်ပါတယ်
အဲ့တော့ဒီတော့ဒီလက်ရှိကျိုးပန်းနေတဲ့အာဆီယံဘုံသဘောတူညီချက်ငါးရဲ့ပေါ့နော်ဒီငါးရဲ့ကိုလည်းဟိုလက်ရှိမှာရေးရရာတိုးပြီးတော့ဆောင်ရွက်နိုင်တာကိုလည်းသိပြီးတော့မတွေ့ရသေးဘူးအဲ့ဒီနေရာမှာဒီအာဆီယံဘုံသဘောတူညီချက်တွေကိုဟိုဒီကျိုးပန်းဆောင်ရွက်တာနဲ့ပဲမြန်မာနိုင်ငံရဲ့အကျက်အတဲတွေကဖြည့်ဆင်းသွားနိုင်မယ်လို့
ထင်လားဒီထက်ပို့ပြီးတော့ကြော်ပြီးတော့လုတ်ဖို့ကလိုတယ်လို့မထင်ဘူးလားဟုတ်ကဲ့ဆိုတော့ပြီးခဲ့လွန်ခဲ့တဲ့တစ်နှစ်ပေါ့အာနာသိန်းလူနောက်ပိုင်းအခြေအနေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒီအာဆီယံအနေနဲ့မြန်မာအပါအဝင်သဘောတူထားတယ်ဒီဘုံသဘောတူညီချက်၅ရက်ကိုဘယ်လောက်အတိုင်းအတာထိအကောင်အထည်ဖော်နိုင်လဲဆိုတော့ပြန်ကြည့်မယ်ဆိုလို့ရှိရင်တော့မမရတဲ့စင်အောင်မေးတယ်မေးဖို account ထဲခေါ်တာအခုချိန်ထိမရှိဘူးဒီပေါ်မှာအာဆီယံအနေနဲ့လည်း clear ရောက်ဖိအားပေးဆောင်ရွက်နိုင်တာမရှိဘူးအနေဆုံးစစ်ပြောရလို့ရှိရင်နိုင်ငံရေးကိစ္စတွေဘေးဖယ်ထားအောင်လက်ရှိချိန်တွေမှာလူသားချင်းစာနာမှုအကျက်တဲ့လူအချက်တွေအကြီးအကျယ်ဖြစ်နေတယ်ဆိုတော့ဒီအပေါ်မှာဒါကိုဒီအကူအညီတွေပေးနိုင်ဖို့အတွက်ညှိနှိုင်းဆောင်ရွက်တဲ့အစ်စ်မှာတော့မှပဲခက်ခဲနေရှိနေတယ်အာဆီယံဆိုတာကလည်း consensus ပေါ့နော် 5 consensus လို့သူပြောတဲ့အထက်ကအားလုံးသဘောတူညီမှလုပ်လို့ရတဲ့ကိစ္စဖြစ်တယ်ဆိုတော့ဘာလို့လို့နှောက်နေရဲအခုမလေးရှားနိုင်ငံကနေပြီးတော့ဘာပဲဖြစ်ဖြစ်ဒီအတိုက်ခံနေတဲ့ပါနှိမ့်နိုင်ဆွနေပြီးတော့မြမကြီးကိုဖြေရှင်းပါလို့ပြောပေမဲ့လို့လည်းကျန်တဲ့နိုင်ငံတွေကပါဝင်လာမျိုးလောလောဆယ်မှာမထွေရသေးဘူးဆိုတော့ဒီအာဆီယံပုံသဘောတူညီချက်တွေကိုအောက်ထက်ပေါ်တဲ့နေရာမှာနှောက်နှေးနေတာကတော့သိကြတယ်ဒါကြောင့်မလို့အမေရိကန်ကလည်းဒါကိုကြော်လွန်ပြီးတော့ဘာတွေလုပ်နိုင်မလဲဆိုတာကိုဟိုဒီထိပ်သီးဆွနေပေးရနေဖိအားပေးမလားပေါ့လူခွင့်ရေးအဖွဲ့တွေကလည်းဒါကိုပဲတိုက်တွန်းနေတာအာဆီယံသွားနေတဲ့လမ်းကြောင်းဒီမလုံလောက်တော့ဘူးတိထက်ပို့ပြီးတော့ဆောင်ရွက်မှဖြစ်တော့မယ်ဆိုတဲ့တိုက်တွန်းမှုတွေကတော့ရှိနေတယ်ဆိုတော့လုံလောက်လားလို့မေးရင်တော့မလုံလောက်တာတော့သိကြပါတယ်
အဲ့တော့ဒီမှာမြမကြီးအပါဝင်ပေါ့နော်ဒီလူခွင့်ရေးကိစ္စတွေကိုဒီဆွေးနွေးပွဲမှာဆွေးနွေးကြမယ်လို့ညွှန်လင့်ထားတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီအာဆီယံဒီဒေသရင်းနိုင်ငံတွေမှာကြတော့သူတို့မှာကလည်းနိုင်ငံတွင်းမှာလူခွင့်ရေးပြဿနာတွေကရှိနေတယ
်ဟုတ်ပါတယ်
ဆိုတော့ဒီနိုင်ငံတွေမှာဒီသူတို့ပြန်ရောက်သွားတဲ့အခါကြတော့ပေါ့နော်ဒီလူခွင့်ရေးကိစ္စတွေကိုဘယ်လောက်ထိအလေးထားပြီးတော့နိုင်ငံဆောင်ရွက်မယ်လို့ထင်တယ်
ဟုတ်ပါရဲ့အာဆီယံနိုင်ငံတွေကိုပြန်ကြည့်လိုက်မယ်ဆိုရင်လည်းဟိုကျမတို့သိတဲ့အတိုင်းပဲနိုင်ငံအများစုကဒါဟိုရွေးကောက်ပွဲတောင်တချို့ဆိုရင်မရှိတဲ့နိုင်ငံတွေဖြစ်တယ်။ဟောလူခွင့်ရေးနဲ့ပတ်သက်ပြီးတော့လည်းဝေဖန်ခံရတဲ့နိုင်ငံတွေအများကြီးရှိတယ်။ဥမာဒီဖိလစ်ပိုင်နိုင်ငံဆိုလို့ရှိရင်လည်းသမ္မတဒူတာတေရဲ့ဒီအာဒီငွေရေးစေဝါတိုက်ချက်ရေးကိစ္စတွေမှာနော်အတိုက်ခံတွေကိုနှိမ်နင်းတဲ့နေရာမှာဝေဖန်ခံရတာရှိတယ်။အလားတူပဲကမ္ဘောဒီးယားလိုနိုင်ငံမျိုးနှစ်ပေါင်း30ကျော်40နီးပါးအုပ်ချုပ်လာတဲ့ဟွန်ဆန်အာနာချစ်ဆန်အုပ်ချုပ်တဲ့အတိုက်ခံတွေကိုနှိမ့်ကုတ်တဲ့ဆိုတာမျိုးရှိတယ်။ဆိုလိုတာကဒီအာဆီယံနိုင်ငံတွေကြားမှာပဲသူတို့ကိုယ်ပိုင်အကျက်တဲတွေရှိတယ်။လူခွင့်နဲ့ပတ်သက်လို့ရှိရင်လည်းဝေဖန်ထောက်ပြစရာတွေရှိနေတယ်။ဒီမိုကရေစီနီးကျအပြည့်အဝရှိတဲ့နိုင်ငံတွေဖြစ်မနေဘူး။ဆိုတဲ့အခါကျတော့ဒီလိုအခြေအနေမျိုးမှာမြမအရေးကိုပြောဆိုတဲ့နေရာမှာလည်းဒါကတော့ဘယ်လောက်ထိထိရောက်မလဲဆိုတာထပ်မံလို့ရတာပေါ့နော်။ဆိုတော့သူတို့ကိုယ်တိုင်တောင်မှအတွင်းမှာပြဿနာတွေရှိနေတဲ့အခါကျတော့ဒီလိုအနေအထားမျိုးမှာတော့မြမနိုင်ငံလူခွင့်ရေးကိစ္စကိုဆောင်ရွက်တဲ့နေရာမှာနောက်နှေးမှုတွေကတော့ရှိနေမှာပါပဲ
အဲ့တော့ဒီတော့ဒီစည်းဝေးကနေပြီးတော့မြမအရေးတွေဘာတွေညှော်လင့်လို့ရမလဲရလက်ကောင်းတစ်ခုဖြစ်လာမယ်လို့ရောညှော်လင့်နိုင်မလား
ဟုတ်ကဲ့အများကြီးတော့ညှော်လင့်ဖို့တော့ခက်ပါလိမ့်မယ် ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်အာဆီယံအနေနဲ့လက်ရှိအခြေအနေမှာမြန်မာရင်းနဲ့ပတ်သက်ပြီးဆောင်ရွက်လာတာဒါအတော်ကြီးကိုပြင်းထန်လာတဲ့ဆောင်ရွက်မှုလို့တော့ပြောလို့ရပါတယ်အာဆီယံဆိုတာကသူတို့ရဲ့ဒီ non interference ပေါ့နော်ဟိုတခြားနိုင်ငံဒီပနိုင်ငံတခုရဲ့ကိစ္စရေးရာတွေမှာဂျားဝင်မဆောင်ရွက်ဘူးဆိုတော့ရက်တီချက်နဲ့အများကြီးရက်တီလာခဲ့တာဆိုတော့မြန်မာရင်းမှာအခုလောက်အထိပုံသဘောတူညီချက်၅ရက်ချမှတ်ပြီးတော့ဆောင်ရွက်လာတာမျိုးเนาะအာဆီယံနိုင်ငံထဲမှာတချို့ဒီတိုးတက်တဲ့နိုင်ငံတွေကမြန်မာစစ်တပ်ကိုဝေဖန်ပစ်တင်ရှုံချတာထိပ်သီးစည်းဝေးတွေမှာပါဝင်ခွင့်မပြုတော့တဲ့အထိလှုပ်လာတာကိုတောင်မှပဲဒါကအာဆီယံနိုင်ငံတွေမှာအများကြီးပြောင်းလဲတိုးတက်လာတာလို့ကျွန်တော်တို့ပြောရမှာပါဆိုတော့ဟိုအဲ့ဒီလောက်ထိတော့ဖြစ်လာပြီဒါပေမဲ့တိချက်ပို့ပြီးတော့ထဲထဲဝင်ဝင်ဆိုတာမျိုးဒီအာဆီယံထိပ်သီးဆွေးနွေးပွဲကနေပြီးတော့အမေရိကန်ကရောအာဆီယံကိုဘယ်လောက်ထိဖိအားတွေပေးပြီးတော့မြန်မာနိုင်ငံအတွက်ပို့ပြီးတော့ပြင်းထန်တဲ့ရည်တည်ချက်မျိုးဖြစ်လာမလားဆိုတာမျှော်လင့်ဖို့မှာတော့နည်းနည်းတော့ဟိုတိတ်တော့မလွယ်ဘူးလို့ပြောရမှာပေါ့နော်ဆိုတော့ပြောသူအာဆီယံနိုင်ငံတွေကြားမှာလည်းကွဲလွဲမှုတွေကလည်းရှိနေတဲ့အခါကျတော့အမြင့်ဆုံးမျှော်လင့်နိုင်မယ်ဆိုလို့ရှိရင်တော့လေလက်ရှိအနေအထားမှာစစ်တပ်ကိုပြင်းပြထန်ထန်ဝေဖန်မယ်ဒီအပေါ်မှာပို့ပြီးတော့ဖိအားပေးပြီးတော့ဒီဘုံသဘောတူညီချက်ငားရက်ကိုပို့ပြီးတော့ခက်မြန်မြန်ဆန်ဆန်နဲ့အကောင့်ထဲပေါ်နိုင်ဖို့အတွက်ဘာတွေလုပ်နိုင်မလဲပေါ့အဲ့ဒီလောက်တဲ့အများကြီးတော့ပြောင်းလဲလို့ရမယ်လို့တော့ကျမတို့အသိမထင်ပါဘူ
းဟုတ်ကဲ့ပါမတ်ချင်ဖြူထွေးကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့
ဒါကတော့ American ASEAN ထိပ်သီးစီဝေးကိုတွားပြီးတော့တည်င်း UK ရဲ့ Mackin Pugh Thwe ကိုဟို studio ထဲမှာခေါ်ပြီးတော့ဆက်တဲ့မင်းမြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာ
ပါ။ဒီကနေတောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတစ်ခါတော့ American Soya က NUG အမျိုးသားညီညွတ်ရေးအစိုးရကိုလက်ခံတွေးဆခဲ့တဲ့ပုံမှာပြည်တွင်းကသဘောထားတွေကိုလည်းပြောပြကြပါတယ်။ American ASEAN ထိပ်သီးစီဝေးကိုမနေ့ခြားသာရင်းကစပြီးတော့ Washington DC မှာနှစ်ရက်ကြာကျင်းပနေပါတယ်။ဒီစည်းဝေးကျင်းပနေချိန်မှာပဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ကို American အစိုးရက Washington DC မှာလက်ခံတွေ့ဆုံတာဟာ American အစိုးရရဲ့အကြမ်းဖက်အဖွဲ့အစည်းစန့်ကျင်ရေးမူကိုမေးခွန်းထုတ်လို့ရဲဆိုပြီးတော့မြန်မာစစ်ကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ American ပြည်ထောင်စုရဲ့ဒီရည်တည်ချက်နဲ့ပတ်သက်လို့ပြည်တွင်းအမြင်တွေကိုရန်ကုန်ကစူးစီးသတင်းပေးပို့ထားတာကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မေလ12ရက်နဲ့13ရက်မှာကျင်းပနေတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာ ASEAN အဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာအရေးကိစ္စဟာလည်းဆွေးနွေးစရာအကြောင်းတစ်ခုဖြစ်နေပါတယ်အဓိကကတော့မြန်မာအရေး ASEAN ဘုံသဘောတူညီချက်တွေလက်တွေ့အကောင်အထည်ပေါ်လာနိုင်စေဖို့ American ဘက်ကတွန်းအားပေးနေတယ်လို့ဒီလိုအကောင်အထည်ပေါ်တဲ့နေရာမှာလည်းအရေးပါတဲ့အစုအဖွဲ့တွေအထူးသဖြင့် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုပါဆက်ဆက်ဆောင်ရွက်ဖို့ပြောဆိုနေကြတာဖြစ်ပါတယ်ထိပ်သီးအစည်းအဝေးအတွင်းမှာတော့မြန်မာစစ်ကောင်စီအကြီးအကဲကိုတက်ရောက်ခွင့်မပေးဘဲမြန်မာနေရာမှာခုံလွတ်ချထားဖို့နှစ်ဖက်သဘောတူခဲ့ကြပါတယ်။တစ်ချိန်တည်းမှာတော့ NUG နိုင်ငံသားရေးဝန်ကြီးကိုအမေရိကန်အစိုးရကဝါရှင်တန်ကိုဖိတ်ခေါ်ပြီးအစိုးရအရာရှိတွေကလက်ခံတွေ့ဆုံဆွေးနွေးပါတယ်။ဒီလိုလှုပ်ဆောင်တာတွေအတွက်စစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးအမေရိကန်ရဲ့ရည်တည်ချက်အပေါ်အခုလိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမေးခွန်းထုတ်လိုက်ပါတယ်
။အဲဒီလိုအကြမ်းတဲ့အဖွဲ့အစည်းကိုပေါ်တော့ကဘာမှာအကြမ်းဖက်လုပ်ရတီကိုစန့်ကျင်ပါတယ်ဆိုတော့ဒါနိုင်ငံကြီးကခေါ်ပြီးတော့ကြတရားဝင်တွေ့ဆုံခြင်းဟာကျွန်တော်မျိုးကုန်းထုတ်လို့တော့ဒါဒီအကြမ်းဖက်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဒီအကြမ်းဖက်ဆိုတဲ့အထိပ္ပယ်ဖွင့်ဆိုမှုအကြမ်းဖက်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အထိပ္ပယ်ဖွင့်ဆိုမှုတွေဒီဒါစံချိန်တစ်မျိုးနဲ့ Global Standard နဲ့အထိပ္ပယ်ဖွင့်နေရယ်ပြင်သုံးနေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်
အာဆီယံအနေနဲ့မနစ်တုန်းကအချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွေဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိတဲ့သူတွေကစိတ်ပြက်လာကြပြီးတော့အခုလိုမျိုးဆက်လက်ဖိအားပေးတဲ့ပုံစံနဲ့လှုပ်ဆောင်လာတာဖြစ်တယ်လို့ပြည်တွင်းသုံးသက်သူတချို့ကရှုမြင်ပါတယ်ကဘာနဲ့မြန်မာနိုင်ငံရေးလေလာသုံးသက်သူဒေါက်တာခင်ဇော်ဝင်းကတော့ဒီဆွေးနွေးပွဲကနေရလက်ကောင်တစ်ခုခုပေါ်ထွက်လာနိုင်မှုမျှော်လင့်ကြောင်းနဲ့ဒီလှုပ်ဆောင်မှုတွေကအာဏာသိမ်းစစ်ကောင်စီပေါ်ဖိအားတစုံတရာရှိလာနိုင်ပွဲမြင်တယ်လို့သူကရှုမြင်ပါတယ
်အခုမင်းကပြောမှဆိုလို့ရှင်ဝေးရေးကိုနှစ်ပတ်သုံးပတ်ထပ်တင်းနေကြပဲအင်းကအမေရိကန်ကလည်းအဲ့လိုအရှင်မကြီးပြီလေကစားလိုက်တယ်ပေါ့ကွာဒီတိုင်းတော့မင်းကလည်းပြောရရောနဲ့ကြည့်လို့မရဘူး
American ရဲ့အခုလိုဖိအားပေးလှုပ်ဆောင်မှုကစစ်ကောင်စီအနေနဲ့သူတို့ကိုကြောထောက်နောက်ခံပေးကူညီနေတဲ့ American ရဲ့ပြိုင်ဘက်အိန္ဒိချင်းတရုတ်ရုရှားဘက်ကိုပို့ပြီးတော့မှနှီးဆက်သွားမလားဆိုတဲ့စိုးရိမ်တကြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့လေးလာသူတဦးဖြစ်တဲ့ဦးရဲထွန်းကလည်းအခုလိုသုံးသပ်လိုက်ပါတယ်
။ဟိုဦးတန်းရွှေလက်ထက်တုန်းကအတိုက်ရဲ့သဘောထားတွေကအဲ့လို 经常呢，我的老路线都话不太过，不隔多少米，然后看见的不偏多少米，这类事，你的看马咯，热天子啊，里里的事情不。
你妈爷的妈在抓楼下抓，把我楼下里的没等啥上来一家咯，没敢比量如何的差那样的太傻人。Nyama demokrasi dota yego taupan zong na ngan di dega taku ane ne tu lo yego piya daare lo shumye maare. Tantaman ye ya amwe taku lo shumye taada lo. Di lo saong jadega piyaan le mu adwa lansa taku piya labo tuga miyole maare.
Zwao miyo man ne nyolan taare taima pini diwi ne. Zwao di pibi ne taikong zwa ma pite. Di Amerika na ngan taku ga o zwao na ngan bo ma policy aache muwara aache.
ဒီကနေ့စပြီးတော့ကျင်းပနေတဲ့အမေရိကန်အာဆီယံအစည်းအဝေးမှာတော့မြန်မာအရေးအပြင် Indo-Pacific ဒေသ အတွင်း တရုတ်ရဲ့ ဩဇာ လွှမ်းမိုးမှုကို တန်ပြန် ထိန်းချုပ်ကြိုးစားနေတဲ့ American အစိုးရ အနေနဲ့ လူခွင့်ရေးနဲ့ Democracy ရေး ဆိုင်ရာ ကိစ္စရပ်တွေကိုပါ ဆွေးနွေးဖို့ရှိတယ်လို့ သိရပါတယ်ရှင်
ရန်ကုန်က လာတဲ့သတင်းကို မတ်စုမွန် ပြောပြသွားတာဖြစ်ပါတယ် အခုတစ်ခါတော့ ငိမ့်ငိမ့်ရေးနဲ့ ဆိုင်တဲ့ သတင်းတစ်ပုဒ်ကိုလည်း ပြောပြကြပါမယ် စစ်ကောင်စီ နဲ့ ငိမ့်ငိမ့်ရေး ဆွေးနွေးမှာ တိုင်းဒေသလက်နက်ကိုင် အဖွဲ့ ခေါင်းဆောင်တွေကို တနိုင်ငံလုံး ထိုးစစ်တွေ ရပ်ဆိုင်ရေး ဒေါ်စန်းစုကြည်နဲ့သမရဦးဝင်းမြင့်အပါဝင်နိုင်ငံရေးကျင်းသားတွေလွတ်ပေးရေးနဲ့ငင်းငယ်ရေးဖြစ်စင်မှာသက်ဆိုင်သူအားလုံးပါဝင်ရေးအတွက်ပို့အမျိုးသားဖက်ဒရယ်ကောင်စီကတိုက်တွန်းလိုက်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကရောဘလူသဘောထားရှိနိုင်ပါသလဲ။ရန်ကုန်ကပေးဖို့တဲ့သတင်းကိုကုသားညိုပြောပြပေးမှာဖြစ်ပါတယ်ဗျာ။ပို့ဦးနိုင်ငံရေးအင်အားစုအသက်တစ်ခုဖြစ်တ
ကျန်ပြူတိုက်တွန်းထားချက်တွေဖြစ်ပါတယ်အချက်၅ချက်ပါတဲ့ဒီအကြံပြုတိုက်တွန်းချက်ကိုပို့အမျိုးသားဖရယ်ကောင်စီရဲ့ပြောရေးစကွင့်ရှိသူခွန်ဝါကဗျူရီကိုခုလိုပြောပါတယ်ဒီအချက်ကြီးတော်လည်းမပါဝင်တဲ့အရေးစုရဲ့အကောင်လုံးကကျေးရမယ်ဟုတ်တဲ့စတက်ဘက်ကအဓိကဒါသုံးစင်တာတွေတက်ချက်တွေရပ်ဖို့လိုအပ်တယ်ပြီးတော့မှဆေးအာဏာနဲ့ကိုတော်လည်းအရေးစုတွေကိုဒါတက်ချက်တာတွေရှိချက်တာတွေခံစီ ုံးပေါ်ဝင်မှုပဲပြန်ပြီးတိကျသေးတယ်နောက်ဆုံးတစ်ချက်ကမြန်မာနိုင်ငံအတွက်အရင်ကကိစ္စရက်တွေတော့အပြစ်ခက်ရက်နဲ့ကိစ္စရက်မျိုးတွေစဉ်းစားတဲ့အခါကျလည်းအမှန်ကန်ချက်ရှိမှုအမှန်ကုလသမဂ္ဂရဲ့ပူပေါင်းပေါ်ဝင်မှုတွေတို့အနေနဲ့တော့အင်အားစုရဲ့ပါဝင်လာဖို့ဆိုတဲ့ကိစ္စရက်မျိုးတွေဒါလည်းစဉ်းစားဖို့လည်းလိုအပ်ပါတယ်
ပုဗျူဒါဖရကောင်စီရဲ့ထုတ်ပြန်ချက်မှာဖန်ဆီးထားတဲ့ခေါင်းဆောင်တွေဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့ရဲ့အမည်ကိုဖော်ပြထားသလိုပဲညီညာရေးလုံခြုံရေးမှာအလုံးပါဝင်ရေးဆွေးနွေးမှာလဲအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ပြောင်းစုလွှတ်တော်ကုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ကိုပါဖော်ပြထားပါတယ်လက်ရှိညီညာရေးဖြစ်စဉ်ဟာလူလူပူးပေါင်းပါဝင်မှုထောက်ခံမှုမရလို့ရှိရင်အောင်မြင်မှာမဟုတ်တလို့တရားဝင်မှုရမှာမဟုတ်ကြောင်းလည်းထောက်ပြထားပါတယ်ပိုးအမျိုးသားဖရက်ကောင်စီဟာပိုးအရက်ဖက်အဖွဲ့အစည်းတွေ CDM ဝန်ထမ်းတွေ PDF အဖွဲ့ဝင်တွေနဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ PNL ပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်တို့ကိုပေါင်းပြီးတော့ပြီးခဲ့တဲ့လကဖွဲ့စည်းထားတာဖြစ်ပါတယ်။သူတို့ရဲ့အကြံပြုချက်တွေဟာ NCA အဖြစ်အစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးမှုတွေနဲ့ကြွားချမှုတိတ်မရှိတာကြောင့်ဒီချက်တွေအကောင့်ထဲပေါ်ဖို့ဆိုရင်တော့အချိန်ယူဆောင်ဖို့တူတဲ့အကြောင်းငွေသုံးသပ်သူဦးခွန်ဆိုင်ကပြောပါတယ
်။ CPSD ကရေးဆွဲထားတဲ့အခြေခံမူတွေနိုင်ငံရေးယူမှန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်တော့ဒီသူတို့တင်ပြတဲ့အချက်တွေနဲ့ကွာတယ်လို့မထင်ဘူးပေါ့နော်အခုလောလောဆယ်ကတစ်ဖက်နဲ့တစ်ဖက်ကယုံကြည်မှုပြောင်းလို့မတည်ဆောက်နေတဲ့ကာလဖြစ်တဲ့အတွက်ကြောင့်မလို့သူကအနည်းဆုံးတော့23ကျင်းလောက်တော့တွားမယ်ဒီပထမစီမံတော့ဒီ EAO တွေနဲ့ဆွေးနွေးဖို့နောက် EAO နဲ့ဆွေးနွေးလို့အဆင်ပြေတယ်ဆိုလို့ရှိရင်လည်းဒီပြူဒီယာစင်မဟာအာဆီယံအထူးတောင်းနေနဲ့အဲ့လိုမျိုးတဖြည်းဖြည်းတိောက်လာပြီဆိုလို့ရှိရင်တော့တတိယအဆင့်ဒုက္ခအဆင့်မှာတော့အားလုံးပါနိုင်ဖို့ကတော့ဖြစ်လာတယ်လို့ပဲယူဆတာပေါ့ဗျာနော
်ဥက္ကဋ္ဌဆိုင်ဟာ NCA ပြည်ရအဖွဲ့တွေစုထားတဲ့ညီငယ်လုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အချံပီတူလည်းဖြစ်ပါတယ်လောလောဆယ်မှာတော့စစ်ကောင်စီကညီငယ်စနစ်ဘူးအတွက်တပွဲချင်းစီကခေါင်းဆောင်တွေကိုဖိတ်ကြားထားတာပါ ဒီလိုဖိတ်ကြားတဲ့ညမှာအဖွဲ့စည်းကဥက္ကဋ္ဌဓမ္မမဟုအာနာကုံလွှဲခံရတဲ့ကုစလေတယောက်ဖြစ်ဆိုတာပါပါတယ် PBSC ကိုတိကျဖိတ်ကြားထားတာမရှိသလိုPBSC နဲ့ဆွေးနွေးဖို့ကိုလည်းစစ်ကောင်စီဘက်ကလက်မခံသေးတဲ့အကြောင်းတိုင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တူကပြောပါတယ်အဖွဲ့ဥက္ကဋ္ဌဓမ္မမဟုအာနာကုံလွှဲခံရတဲ့ကုစလေတယောက်ကြီးနဲ့ PBSC နဲ့တွေ့ဆုံရေးကိစ္စတွေကိုညှိနှိုင်းလို့မရသေးခင်မှာတော့ညီနေဆွေးနွေးပွဲကျင်းပရေးဟာပိုပြီးတော့ကြန့်ကြာနိုင်တဲ့အခြေအနေမှာရှိပါတယ် စစ်ကောင်စီကဖိတ်ကြားထားတဲ့ညီညာရေးဆွေးနွေးပွဲကတော့NCA လက်မှတ်ထိုးအဖွဲ့9ဖွဲ့နဲ့ပထဝတီတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့တယောက်ဖို့ရှိနေပါတယ်။ ကချင်း KIO, KNKNU, KNDKNPP, CHIN-CNF နဲ့ကျောင်းသားတပ်မတော် EBSDF အဖွဲ့တွေကတော့တယောက်မှမဟုတ်တဲ့အကြောင်းစာရိတ်ထုတ်ပြန်ထားပြီးတော့တအောင်းဘလောင် PSLF, ကိုကန့် MNDAA, စခိုင် AA အဖွဲ့တွေကတော့ညီညာရေးဆွေးနွေးပွဲအခြေအနေကိုစောင့်ကြည့်လေ့လာနေစေရှိကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ထားကြပါတယ်ခင်ဗျာ။
ရခိုင်ကဘေးပိုလာတဲ့သတင်းကိုကုသားညွှန်ဖော်ပြတော်တာဖြစ်ပါတယ်။မကြခင်မှာတော့ NUG နိုင်ငံသားဝန်ကြီးဒေါ်စံမောင်နဲ့ VOA တွဲဆုံမိမြန်ငန်းကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။ VOA အစီအစဉ်တွေကိုရေဒီယိုရွေးပင်သံကြားလို့ပြင်
Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုထိုင်ပါလေ။ဗီအိုအီကနေ့တောက်ကြာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုညာ9နိုင်ကနေ10နိုင်အထိလိုင်းတို့မီတာ32နဲ့50တက်တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့ဗီအိုအီတွေ့ဆုံဝေမျက်ခံကိုအရင်ဆုံးတက်ပြီးမှာဖြစ်ပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုအကောင်အထည်မဖော်နိုင်တာဟာအာဆီယံဂုဏ်သိက္ခာကိုထိခိုက်စေတယ်လို့အာဆီယံတွင်ယူဆမှုတွေရှိတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကပြောပါတယ်။တစ်ချိန်တည်းမှာပဲအာဆီယံကကျိုးပန်းနေတဲ့မြန်မာနိုင်ငံ ွန်ကြီးဒေါ်စမောင်ကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အခုလက်ရှိအနေထားရဆိုလို့ရှိရင်အာဆီယံဒီဘုံသဘောတူညီချက်၅ချက်ကအလုံးမဖြစ်ဘူးလို့လည်းဝေဖန်နေကြတဲ့ပြင်ကိုဒီထက်ကြော်လွန်ပြီးလှုပ်ဆောင်ဖို့လည်းတိုက်တွန်းနေတာရှိရဲဆိုတော့အမေရိကန်ဘက်ကဒီထက်ကြော်လွန်ပြီးတော့လှုပ်ဆောင်နိုင်မဲ့အလားအလာရှိနိုင်မှာရှင
်ပထမအဆင့်ကတော့အခုအာဆီယံ 5.consensus ဟာလုံလောက်တဲ့သဘောတူညီချက်တွေမဟုတ်တာတော့သိကြပါတယ်။သို့တော်လည်းပဲဒီအခြေခံမလုံလောက်တဲ့အချက်တွေကိုတောင်မှပဲပေါ့နော်။အခုချိန်ထိပြေဝအောင်ပြေဝအကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးဆိုတော့ဒါတွေကိုလည်းအဲဒါဆက်လက်ပြီးတော့တိုက်တွန်းအောင်မှာဖြစ်တယ်။ထို့အတူပဲခုနအမမေးသွားသလိုပေါ့လေ။ additionally ပေါ့ဒီထက်မကတဲ့လှုပ်ရှားတွေလည်းကြံသေးတယ်ပေါ့နော်။နောက်အဆင့်သွားမှာ။အဲ့တော့ပြောရမယ်ဆိုလို့ရှိရင် ASEAN 5.0 consensus ဟာလုံလုံးညင်းပယ်ရမယ်ဟာတော့မဟုတ်ဘူး။ဒါပေမဲ့သူ့ကြီးပဲနဲ့မလုံလောက်ဘူးဆိုတော့အထိုင်ကနေပြီးတော့ဆက်လက်ပြီးတော့တွန်းအားပေးသွားဖို့တော့ရှိကြပါတယ်။ဒီကိစ္စတွေလည်းကျွန်တော်တို့ဆွေးနွေးပြပါတယ်။
ဟုတ်ကဲ့အခုဒီအာဆီယံနဲ့အမေရိကန်နဲ့ထိပ်သီးဆွေးနွေးပွဲမှာဟိုမြန်မာဘက်ကဒီဆီယနာတင်ထားတဲ့အတွက်ဒီစစ်ကောင်စီဘက်ကိုသူတို့မဖိတ်ဘူးပေါ့နော်မြန်မာနေရာကိုလည်းသူတို့ကွက်လက်ထားထားတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီ NUG အမျိုးသားညီညွတ်ရေးအစိုးရအခုဒီဟိုနိုင်ငံတိုင်းဝန်ကြီးဒေါ်စင်မအောင်ကိုသူတို့ဖိတ်ခေါ်ဆွေးနွေးတာလည်းရှိရပေါ့နော်ဒီဟိုတီတန်တွေ့ဆုံဆွေးနွေးတာရှိတော့အဲ့တော့ဒီအာဆီယံကတော့ဒီလိုအမေရိကန်ရဲ့ဒီလှုပ်ဆောင်မှုပေါ်မှာအာဆီယံရဲ့ယက်တီချက်ကတော့ဘယ်လိုရှိလဲရှင
်။ကျွန်မထင်တယ်ဒါနိုင်ငံတစ်ခုချင်းစီရဲ့လွတ်လပ်တဲ့ချင်းကပ်ပုံလေးဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒီအပေါ်မှာတော့သူတို့နိုင်ငံတစ်ခုနဲ့တစ်ခုနဲ့လှုပ်ပုံလုံးလေးတွေမတူတဲ့အပေါ်မှာတော့ဟိုပေါ့နော်။သူတို့အငင်းပွားစရာရှိလိမ့်မယ်လို့ကျမတို့မထင်ဘူးပေါ့ဒါအမေရိကန်ကလည်းသူ့ပုံသဏ္ဍာန်နဲ့သူ့ engage လုပ်တာထို့သူအာဆီယံ member state တွေမှာလည်းနိုင်ငံတစ်ခုနဲ့တစ်ခုနဲ့ engagement လုပ်တဲ့ပုံစံတွေမတူကြဘူးပေါ့ဒါကတော့ဒါလွတ်လပ်တဲ့ချင်းကပ်ပုံလေးနဲ့တွားကြတယ်လို့ကျမတို့မြင်တယ်ပေါ့နော်ဆိုတော့အဲ့တော့ထူထူကျမထင်တယ်အာဆီယံဘက်ကလည်းအမေရိကန်ကဒီချင်းကပ်ပုံကိုဒါသူတို့ထူထူအငင်းပွားပွဲရရှိမှာတော့မဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့လွတ်လပ်တဲ့နိုင်ငံတစ်ခုရဲ့လွတ်လပ်တဲ့ချင်းကပ်ပုံလေးကိုသူတို့ပြောဖို့ဆိုဖို့ရနိုင်ငံတစ်ခုနဲ့တစ်ခုမှာတော့ကျမထင်တယ်အကန့်အသတ်ရှိတယ်လို့မြင်တယ်ပေါ့လေဟုတ်ကဲ့
အဲ့တော့ဟိုအမေရိကန်ဘက်ကအဲ့လိုဒီလိုမြန်မာနိုင်ငံနဲ့ပတ်သက်ရင်ဒီအာဆီယံနဲ့သူတို့ဆက်ဆံဆွေးနွေးတဲ့အနေအထားတွေပေါ့လေအဲ့ဒီမှာတကယ်ပဲဟိုအမေရိကန်ဘက်ကပို့ပြီးတော့ဖိအားပေးနိုင်မယ်ဒါမှမဟုတ်အာဆီယံကိုတစုံတရာဒီထက်မကပို့ပြီးလှုပ်လာနိုင်အောင်ပေါ့လေသူတို့တစုံတရာအပြောင်းလဲတွေဖြစ်လာဖို့များရှိလားရှင်ဒီအခုထိပ်သီးဆွေးနွေးပေးအပြီးမှာပေါ့နော်
Okay, American Pianzu and Nine or Polly. Now I see counterparts in Nine or Dan. There might be he who not the 5-1 consensus had the nature of Jadavi, total moon machine. The machine of Maro, Dow, total mushila, and Bolo Chinka Bonine, Dazam Lesura, Roda, Drudi, Tati, Siwe Bema, issued Gunine, Sunwe, Pishajale, Melo, Matilo, and Alita.
A good dozen maonga, the Tate Sunri Boy, Timbani, the Tate Sensan Yau Lare Kama, the ASEAN Gauzon Nino, Tribu Shilashin.
Malaysia, Nanganai, Winginero, Tribu Shiva, and now we took Kurang Aleve, the ASEAN and the US Gauzon Nibono, to the PND, and Eugene, or the Char Stakeholder, they never tweeted in a sort of your mono, to do get that don't get a Gauzon, the Alpidalo, to Kurang Leve, tomorrow net, good di Jamayan, the Chima, Twisson Bolo.
အခုလက်ရှိအမေရိကန်အစိုးရကဟိုထိန်းချုပ်ထားတဲ့ဒီမြန်မာနိုင်ငံဒီဟိုနိုင်ငံသားအရံဝေဒီ1 billion dollar 1 billion ကိစ္စမှာအခု NUG ကဘယ်လိုဆောင်ရွက်ဖို့ရှိလဲရှင်အဲကျမတို့ကောမဒီဖွဲ့ထားတာလည်းရှိပါတယ်ဆိုတော့ဒါဟာ
Jamaru Soya Longas in Nyazwarega the Kubali, no? I do Daga, Dago Mio Vido, Jamaru Lotin Low Tide at the Champanango Yashi Yeri who Malopen and Niluro. ไม่อยากเอาปะเนาะถ้าอารมณ์เนี่ยตีอ่ะได้มั้ยถ้าปิดดุๆๆเยสู้อ่ะเสร็จๆลงเปล่าลงอย่างเนี่ยปิดดุๆๆปะสันเนี่ยเว้ยกุญีปันโบมูฤเนี่ยเว้ยดีปันนายมงคลฤตนเลยยมงคลฤอ่ะแลปันเนี่ยอ่ะผิดแต่ปะเนาะตะพัดมาแล้วเว้ยดีวันบิลเลียนอ่ะซะพี่อนาติ้งไล่กระเดะก็ดีอิชชูอ่ะชื่อล่ะมาสรุปตะพัดมาแล้วเว้ยอ่าปะเนาะดีอติมัดปิ่มุ politically ပေါ့เนาะ official recognition ဆိုတာနဲ့ရဲ့နောက်ကျမတို့ဘက်က financial institution တွေကိုဘယ်လောက် well functioning လုပ်နိုင်နေပြီလဲဆိုတဲ့အချက်လက်တွေကခုနကပြောတဲ့1 billion ကိုဟိုပေါ့เนาะဘယ်အချိန်မှာ release လုပ်မလဲဆိုတာရဲ့အတိုင်းအတာရမယ်အချက်လက်တွေအချိန်ကလိုအပ်ချက်တွေဖြစ်နေပါတယ်အဲ့အတွက်လဲကျမတို့ကဒီအချိန်ကလိုအပ်ချက်တွေနဲ့ပြည့်စုံအောင်တစ်ဖက်ကလည်းကြိုးစားတယ်အဲ့တစ်ဖက်ကလည်းပဲအခုနကပြောသလိုမျိုးပေါ့เนาะဟိုန
အန်ယူဂျီမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံရေးဝန်ကြီးဒေါ်စမောင်ကိုမအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတော့တောက်ကြညာတိုင်းတင်ဆက်ပေးနေတဲ့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပြီးတော့ဒီတဲကမှသုဒဆောင်နဲ့အမေရိကန်တခွဲအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်ကုန်စည်နှုံးကြီးလာတာကြောင့်ပြန်ရောက်ချတဲ့အပိုင်းမှာမထီးခိုင်အောင်ဇင်းနှုံး
New opinion mural Elvin Interfacan Ransliyama Sri CM Thaisa Taw San ko 2012 khu ne ma khu shi dwe sa phwin ya da wa a yin ni dwe rong ma ro yang a kaung ne pi po kaung ne niya ko dutiya a chin pyaung pi ga ma covid chaung long gan yan na me a chin ni myu sai khe ba de dai me le mi ta su long gan le pat phu a long ga zwe kaung kaung ne taw khan ga ja de lo khu shi de ga pyaw ba de
de ta le tet tet dai me yang a ma lo chano ja lo blu pyaw mu a dik a sai ma pai khu bae a dik a
ရက်တီရာဘောနော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးလေးအကုန်လုံးမိသားစုမိသားစုတွေရှိပဲအကုန်လုံးဖက်မလီတွေရှိပဲကျွန်တော်အမျိုးသမီးရဲ့ကျွန်တော်အမျိုးသမီးရဲ့ထိုင်းနေသူရဲ့အမားရင်းနေရှိပဲအကုန်လုံးလောက်တာဆိုတော့ဆိုင်မပိတ်ဘူးကိုအမြတ်မရတဲ့ဘယ်လိုပြောလဲအကုန်လုံးတမိသားစုနဲ့ဝင်ဝင်ရှိတာပေါ့ဗျာအဲ့လိုပဲပြောရမှာပေါ့ကိုဗစ်ကြောင့်ကမ္ဘာတစ်လောကကုန်ပစ္စည်းထုတ်လုပ
ကျွန်တော်ဆယ်ကျစီဆယ်ထုတ်လို့ခြင်းလည်းဆိုရင်နှစ်ထုတ်ပဲရရရတယ်အဲ့လိုမျိုးကိုကိုနဲ့လက်တီတိုင်းပဲကုလို့ခြင်းတော့မရဘူးအဲ့လိုမျိုးတွေတော့ခက်ခဲရှိရတယ်ကိုဗစ်ကရောဂါအပြင်အခုခါမှာယူကရိန်းကိုကြီးကြော်တိုက်ခိုက်တဲ့ရုရှားစစ်ကြောင်းကမ္ဘာတစ်လွှာရိုက်ခတ်မှုတွေရှိလာပြီးဂက်စီဇီးတွေတက်လာတာကလည်းလုပ်ငန်းရှင်တွေအဖို့ပိုအခက်တွေ့စေပါတယ်ဒါပေမဲ့လည်းတချို့လုပ
belum. Cakap jalan awal sih, cakap kena jalan awal sih. Aku cing jalan, cenderu sengaja jalan hiu boleh. Dalam ini seno jalan, cenderu telumia. Seno mana telebru jom, cenderu jalan lumia mian juga. Ada, aku belum jom mula. Tiada boleh yang memuah takut tersebut yang memuah saya awal yang mahu. Cenderu jalan kena jalan awal yang memuah setahun seni awal ya. Adi ane juga. Alam ibu no, si nong tak daro, cenderung dua dua puluh jam. Tapi do amnya ramu macam ibu no, sahine mape ibu, alau tu malam macam.
Kau ke yoga kala tuan, kijang guru suya zoom kena duri de, New York pini le pawan barai, ku kamaro, dunia pia situ pira jam, kau mewe, siwa ilungan dui, pian lepa puta suni jawabi. Eri ceng yau bisu no, niya gang le sengjang tapi pide tuan, Siri CM tuan, gang zoom ceng kipu tuga mule niwarai.
Aku lesi pun hari sahine aye. Nak pergi dek dek mana? Cuma ni belan syar. Hoba wendy bawa wendy mana? Adi dek mana? Lu kau ni alau lau dek. Aku ah, di ni cai mana? Adi kau ni alau ka? 30လောက်အလုပ်ထဲမှာပြန်လာသေးတယ်သူတို့ပြောတာတော့အိမ်မှာပဲအလုပ်လုပ်ကြသေးတယ်ဒီတယ်ပေါ့နော်ကျန်အဲ30လောက်ကကွန်ပျူတာသူတို့ကွန်ပျူတာစိုင်းရင်ကွန်ပျူတာတွေတန်ရှင်းလုပ်တယ်ဒီဆော့ဖ်ဝဲအပ်ဒိတ်လုပ်တယ်အလားလောက်ပဲရှိတယ်အဲ့ဒီအခုဒီစိုင်ပေးကကုမ္ပဏီကရေနော်ဟိုကျွန်တော်စိုင်ပေးမှာသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူမရှိတာခုနကခုနှစ်ရာလောက်က30ပဲရှိတယ တို့ဒီနောက်နှစ်လသုံးလဆိုတော့အကုန်လုံးဒီရုံမှပြန်လာကြမယ်တဲ့အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ကျွန်တော်ဒီနေရာရွှေ့ပြစ်သွားတယ
်အမေရိကမှာငွေကြေးဖောင်းပွားမှုဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုရောက်နေတာပါကိုဗစ်ရောဂါကိုထိန်းချုပ်လာနိုင်နေတဲ့ကြားမှာပဲယူကရိန်းရုရှားစစ်ပွဲရဲ့ခရက်ကလည်းခံမှန်းလို့မရနိုင်တာကြောင့်ကုန်စည်နှုံးတွေထပ်တက်လာမှာကိုစိုးရိမ်နေကြပါတယ်နောက်ထပ်သာကုန်စည်နှုံးတွေတက်လာမယ်ဆိုရင်တော့ဆိုင်းပါရောင်းတဲ့ဈေးတွေလည်းလက်ရောညီထွေပြောင်းလဲဖို့စဉ်းစားနေကြောင်းကိုရွှေသေးကပြောပါတယ
်သူတို့ဈေးကြီးလာရင်တော့ကျွန်တော်လည်းနည်းနည်းလေးတော့ကြည့်ပြီးတော့ဒီတက်ကြီးလာရင်တော့ဈေးနှုံးနည်းနည်းလေးပြင်မဲ့သဘောရှိတယ်အခုကတော့ဘယ်လိုပြောလဲကိုဝင်ဝင်နဲ့ဒီကိုကွန်ဆူမာတွေလည်းအမြဲတမ်းမပြတ်လာနိုင်ကြရည်လေအဲ့တော့ညော့သွားတာတော့မရှိဘူးအဲ့တော့ဈေးတက်လေတချို့လူတွေကတော့သူတို့သဘောပေါက်ပါတယ်ဈေးတက်မယ်ဆိုရင်လေသူတို့လည်းတခြားနေရာမှာလည်းဟိုစားတော့ဆိုင်မဟုတ်ဘဲတခြားနေရာတွေလည်းသူတို့ဝယ်နေရတာအလုံးပြီးကြတာပဲလေအဲ့တော့ကျွန်တော်ထင်တယ်ကျွန်တော်တို့နည်းနည်းလေးတစ်ကျပ်လောက်ထက်တယ်ဒေါ်လာလောက်ထက်တယ်နဲ့သူတို့တော့ဘာမှမပြောတော့ပါဘူးလို့ကျွန်တော်တော့အဲ့လိုပဲထင်တာပဲ
ဒီလိုချင်းတွေကြားမှာပဲဆယ်နှစ်ကြာခက်ခက်ခဲခဲပြတ်တမ်းဖွင့်လှစ်ခဲ့တဲ့ Siri CM စားတောက်ဆိုင်ရည်ရှိရည်တည်သွားနိုင်မှုလဲသူကမျှော်လင့်နေပါတယ်ခင်ဗျာ American ဆိုရက်က Ukraine ဒုက္ခသည်တွေလက်ခံမယ်ဆိုပေမဲ့လဲဘယ်တော့စတင်လက်ခံမယ်ဘယ်နေရာတွေကိုပို့မယ်ဆိုတာနဲ့ပတ်သက်ပြီးတော့သိချင်မသိရသေးပါဘူးဒါပေမဲ့လဲအလေပတ်ဗီဇာနဲ့ဝင်ရောက်လာသူတွေနဲ့တောင်ပိုင်းနယ်စပ်ကဖြတ်ကျော်ဝင်ရောက်လာသူတွေကိုတော့ဒေသခံတွေကစနစ်ကြအကူအညီစပေးလေးပါတယ် House of Bread ဘုရားကျောင်းကတင်းအုပ်ဆရာ Edward Kisslian ခါက
A system of host.
ဒီလိုလာတဲ့ဒုက္ခသည်တွေကိုနေရာဖယ်ပေးမဲ့သူတွေနဲ့ကွန်ရက်တစ်ခုလုပ်ထားပါတယ်။အများစုကတရားမဝင်လာကြပြီးကယ်လီဖိုးနီးယားနယ်စပ်ကိုဖြတ်ပြီးတဲ့နောက်နေရာအနှံ့ကိုရောက်ကုန်ပါတယ
်။ Sacramento ဒေသဝန်ကျင်မှာအရင်ကတည်းကယူကရိန်းနိုင်ငံကအခြေချရွှေ့ပြောင်းသူအများစုနေထိုင်ကြပြီး Washington, New York, Chicago မှာလည်းနေကြပါတယ်။အမေရိကန်ဆိုရကဘာသာရေးဖိနှိပ်မှုကြောင့်ထွက်ပြေးလာသူတွေကိုလက်ခံမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ပိုင်း1980နဲ့1990ကာလတွေမှာဆိုဗီယက်ပြည်ထောင်စုဟောင်းကခရီးရန်ဘာသာဝင်အများအပြားရောက်ရှိလာကြတာပါ World Relief ဒုက္ခသည်ကူညီရေးအေဂျင်စီကမန်နေဂျာဗနစ်ဆာဟာမာက
After the fall of the Soviet Union,
Soviet Union ပြိုကွဲပြီးတဲ့နောက်ယူကရိန်းနိုင်ငံသားတွေနဲ့ဆိုဗီယက်နိုင်ငံဟောင်းကလူတွေ Sacramento မှာလာစုကြတော့လူနဲ့တောင်းလောက်ဖြစ်သွားပြီးတော့ဖျားချောင်းတွေလုံလန်းတွေတူးချဲ့ကြရတယ်။အင်အားတော်တော်တောင့်သွားပါလေ
။ Crimea ကျွန်းဆွယ်ကိုရုရှားဘက်ကဝင်သိမ်းတဲ့2014ခုနှစ်ကာလတုန်းကလည်းဒုက္ခသည်အများပြားထပ်ပြီးတော့ရောက်လာပါသေးတယ်။ခုအခါမှာတော့အမေရိကကိုအရင်ရောက်နှင့်နေသူတွေကယူကရိန်းမှာကြံနေသေးသူတွေအတွက်စိုးရိမ်နေရပါတယ်။ယူကရိန်းဒုက္ခသည်တဦးဖြစ်ခဲ့တဲ့မီလာယက်ဖတ်က
It's emotional for me.
စိတ်မကောင်းဖြစ်ရပါတယ်။ကျမမမောင်နှစ်ယောက်နဲ့သူတို့မိသားစုတွေအမေလည်းရှိပါတယ်။အမေကို1943မှာမွေးပြီးတော့အဲ့မှာပဲနေကြပါတယ်။အခုဆိုရင်နေစဉ်နေတိုင်းမနဲ့ရောညရောဖုန်းခေါ်ပြီးတော့သူတို့အခြေအနေကိုမေးရပါတယ်
။ Sacramento မှာခုကအရှေ့ဥရောပစားတောက်ဆိုင်ကုန်စုံဆိုင်နဲ့ဖျားကြောင်းတွေလည်းရှိနေပါပြီ။လုပ်ငန်းတွေလည်းပုံမှန်လည်ပတ်နေတာကြောင့်ဝင်ငွေရှာပြီးတော့ကျန်တဲ့သူတွေကိုလှမ်းထောက်ပံ့ပေးကြပါတယ်။ရွှေပြောင်းအခြေချသူတဦးဖြစ်တဲ့ Alexandra Jachanko က
စားနေညီနေရပေမဲ့ဘာမှလုပ်မပေးနိုင်တာကစိတ်ပူပန်သောကဖြစ်စေပါတယ်။လုံနိုင်ညာတစ်ခုရဲ့ကလည်းအလုပ်လုပ်ပတ်စံရှာပြီးအစားအစာဝယ်ဖို့အတွက်ပတ်စံကူညီရုံးပဲတက်နိုင်ပါတယ
်ယူကရိန်းကိုရုရှားတွေကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲကြောင့်ယူကရိန်းကဖျက်ပြေးလာသူ၄သန်းကျော်နေပြီးအများစုဟာအင်းကြီးချင်းနိုင်ငံတွေမှာခိုးလို့နေထိုင်နေကြပါတယ်ခင်ဗျာ
သုတော်ဆုံးလင်အမေရိကန်တစ်ခွင်အစီအစဉ်ကိုကိုအောင်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တောက်ကြညာတိုင်းတင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်ဒီလူညဉ့်ညားစီတဲ့ကာဗွန်တိုင်အောက်ဆိုက်ဖန်လုံရင်ဓာတ်ငွေလုံးဝမထွက်ပဲလျှက်စစ်တာအားပေးထုတ်ပေးနိုင်တဲ့သန့်ရှင်းစွမ်းရည်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွမ်းရည်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့ဒီတစ်ပတ်ရဲ့သိပ္ပံနဲ့နည်းပညာခန်းနာမှာတင်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့လူညဉ့်ညားစီတဲ့ဖန်လုံရင်ဓာတ်ငွေလုံးဝမထွက်ပဲလျှက်စစ်တာထုတ်ပေးနိုင်တဲ့တန်ရှင်းစွမ်းရည်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွမ်းရည်အကြောင်း ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမြင်ရပြီးသင်ပြပေးပါမယ်။အနုမျိုးအက်ဂျင်ရဲ့အလဲဘဟုနျူကလ িয়াস ကွဲပွားမှုကနေထွက်လာတဲ့စွမ်းအင်ဖြစ်တဲ့နျူကလ িয়াস စွမ်းအင်ကိုသုံးပြီးပြည့်စစ်တဲ့ကိုထုတ်ယူတာဖြစ်ပါတယ်။
ဒီကရက်ပြစစ်ဆိုင်ဆိုတာကျွန်တော်တို့ယူကရီးယားရှူဝဲလို့ခေါ်တဲ့ယူကရီးယားလောင်စာအဲ့ဟာကိုယူဖော်ရက်တိုက်တဲ့အခါမှာသူကပြုတ်ပွဲသွားတဲ့အချိန်ကကြံရည်နဲ့စွန့်ရီထွက်ပြစ်စီရလက်တိတ်ချလက်စွန့်ရီထွက်အဲ့စွန့်ရီကအများတော့ကြည့်ဒီစွန့်ရီပေါ့အဲ့အခုစွန့်ရီကျွန်တော်တို့ကအထူးသဖြင့်ရေကိုအပူတိုက်တော့ရေကိုအပူတိုက်လိုက်တဲ့ခါဆိုရင်ရေကရေနှုံးဝေးဖြစ်လာတယ်ရေနှုံးဝေးကတာပိုင်းကိုဆဲလိုက်ဖြစ်စစ်ဆိုရင်ဖြစ်ပြောင်းလဲသွားတယ်အဲ့ဖြစ်စစ်ဆိုရင်အဆုံးပြုတာဖြစ်တယ်။ဟောကျွန်တော်တို့ကအရင်ကလည်းပြောပြပါတယ်။ဟောစက်ယုံပေါင်း439 440လောက်ရှိတဲ့စက်ဖြစ်စစ်ဆိုင်မေဂါဝတ်3ပေါင်းများစွာထုတ်ဆက်ဖြစ်ပါတယ်
။ဟုတ်ကဲ့ပါဆရာ။အမ်နျူကလ িয়াস ဆိုရင်နေရလာတဲ့အခါမှာဒီဆိုရင်တွေကိုဘယ်လိုတုံးတယ်ပမာဆုံးပြောပြပြပါဆရာ
။ဒီဆိုရင်ဆိုရင်တွေကိုတုံးလာတော့၄မျိုးရှိတော့တကယ်လို့တော့အပတ်တော်ဆုံးသူတို့လုချင်တာကတော့နံပါတ်၁နေတာတော့ဒီဘုန်းလုချင်တာပေါ့နံပါတ်၁နေတာကကလန်ယူကလီးယားဆိုရင်ရစ်စစ်ဆိုရင်လုချင်တယ်နံပါတ်၃ကတော့ကျွန်တော်တို့ကဈာယုံချီနဲ့ဆေးကုတာကန်ဆာလို့ကတော့ကုတာလေးအဲ့ဒါဆိုရင်တုံးတယ်နံပါတ်၄ကတော့အိုက်ဆိုတော့ဆိုတာဆေးကျင်တာမှာအဆုံးထွက်တာဒီလေးမျိုးကတော့အများဆုံးသုံးပါလေ
ဟုတ်ကဲ့ပါဆရာဆရာအဲ့ဒီကမှဒီနျူကလီးယားရစ်စစ်ဆိုရင်ထုတ်လို့ရတာလေးနည်းနည်းပြောပြပေးပါဆရာ
အဲပထမဆုံးတုံးကတော့သူတို့ကအဲယူရေနီယံ235ကို enrich လုပ်တယ်ကွာအားရအောင်လုပ်တော့အဲမှာသူကဒီ foreign type နဲ့တက္ကနလိုဒီ whatever သူစားတော့တိုင်းပဲပူကောင်းလာတော့ဒီ Korean တို့ Uranium 238ပဲဒီ raw material direct ထဲပေါ့တုံးတဲ့ခါကျတော့အမှန်ကောင်းတဲ့ပစ္စည်းရအဲ Korean ကဆိုရင် project တို့ Uranium တို့ကြားအဲတိုင်းပဲ Uranium ကနေပြီးတော့238ကနေပြီးတော့လုပ်လိုက်တဲ့အမေရိကန်တို့နောက်ထပ်သုံးလို့ရတဲ့ပစ္စည်းတွေပေါ့လေ။ဟောပရိုတက်တီနီယံတို့ကတော့အကုန်လုံးထွက်လာတဲ့ပလူတိုနီယံအထိကြာ။အဲ့ဒီပစ္စည်းအားလုံးကတက်စစ်တက်ပြန်ထုတ်လို့ရတယ်။ဒါကြောင့်အဲ့ဒီပစ္စည်းတွေနောက်ပိုင်းကျတော့အဆုံးမြတ်လာတဲ့အဲ့ဒီတော့ကိုကျွန်တော်တို့ကပါခေါ်တယ်။ဘရီဒါရီယက်တာခေါ်တယ်။အဲ့ဘရီဒါရီယက်တာဆိုတော့ခုနကျွန်တော်ပြောတာလိုပဲဆိုရင်းတို့ယူရေနီယံတို့ကိုကျွန်တော်တို့ကဒီခေါ်လက်တက်လိုက်တယ်။ထွက်လာတဲ့ပစ္စည်းတွေကနောက်ထပ်အဆုံးပြုလို့ရတဲ့ရေဒီယိုတက်တိကျွားတယ်အဲ့ရေဒီယိုတက်တိကျွားတဲ့ပစ္စည်းအနေနဲ့နောက်တစ်ချက်ပြန်ဆိုတော့အဲ့ပစ္စည်းတွေကရှူဝဲအနေနဲ့အထူးသဖြင့်သုံးလိုက်တာပေါ့ဒါပေမဲ့ဒီခါကလေးကအဲ့ရှူဝဲနဲ့မသုံးလဲအဲ့ကောင်ကို enrich လုပ်တော့တခါသတ်စစ်တော့နုပ်ပေါ်လုံးလိုက်တယ်ဆိုတော့ဖြစ်ကြတယ်ဒါပေမဲ့ဒီနေ့ချက်မှာတော့အဓိကအဲ့တပ်ပေါင်းပေါ်ရှက်စစ်တာထုတ်ဖို့ပဲအဓိကသုံးရတာဖြစ်တယ်ပေါ့ဒီ freezer reactor ကအမှန်တည်းရေးပါလာတော့ကိုသိရမှာလေ
ဆရာပြောတယ်လို့ပေါ့နော် breeder reactor ဆင်မှာတုံးမရဆိုတော့ဒါပြန်ပြင့်ရင်းဆွရင်ဖြစ်နေတယ်လားဆရာ
အဲအဲ့လိုတော့ပြောလို့ရတော့ပြန်ပြင့်ရင်းဆွရင်လို့ပြောလို့ရဒါပေမဲ့ဒီမှာသူကပြောင်းလဲခုကပြန်ပြည့်တယ်ဆိုတော့လေ breeder ဆိုရင်ကျွန်တော်ငွေမြူထုတ်ပေးလိုက်တော့ပေါ့နောက်ပစ္စည်းတစ်မျိုးပြောရလဲအဲ့ပစ္စည်းကိုပြန်သုံးတယ်နောက်တစ်မျိုးထွက်လာတယ်အဲ့ပစ္စည်းပြန်သုံးတော့အဲ့တော့ပစ္စည်းအဆက်အသွယ်ကြီးဖြစ်လာတော့သုံးတဲ့အတွက်အခုအချိန်မှာတော့သူတို့ဒီပြန်ပြင်းမြန်ဆွမ်းရင်ပေါ့လေပြေရှုံးမြန်ဆွမ်းရင်ဆိုပြီးတော့နာမည်တက်ပြီးတော့တုံးလာတော့မရှိသေးဘူးဒါပေမဲ့ဒီ renewable energy အနေနဲ့ပြောချင်လည်းရတယ်မပြောချင်လည်းရတော့ environmental risk ကတော့တော့ချင်လို့မရတော့အဲ့ဒါအများကြီးဆိုဘောမတူချောက်ပေါ့
ဆက်ဒီ nuclear ဆွမ်းရင်ကိုတချို့ကတန်ရှင်းနဲ့ဆွမ်းရင်လို့လည်းပြောတယ်ဆရာအဲ့ဒါရောမမှန်ဘူးလားဆရာ
တကယ်တော့တန်ရှင်းနဲ့ဆွမ်းရင်လို့သူတို့ပြောတာဒီမှာ zero carbon emission ပေါ့ carbon dioxide လုံးဝမထွက်ဘူးဆိုရင်ပြတာဟုတ်အဲ့တော့သူကအမှန်တန်ရှင်းတဲ့ဆိုရင်ပေါ့ကမ္ဘာကြီးမှာကောင်းတဲ့အောက်ဆိုက်ရောက်ကျွန်တော်တို့ဝေးရင်ဖြစ်တဲ့ဝေးရင်ကြောင့်ဒီရေခဲရေပျော်လာပြီးပင်လယ်ကြီးကမြင့်တက်လာမှစတဲ့ချိန်ပေါ့ကျွန်တော်တို့လည်းဒီစကန်ကိုခံစားရပါတယ်အဲ့မဲ့ကောင်းတဲ့အောက်ဆိုက်လုံးဝမထွက်တဲ့အဲ့ဒီယူကလီးယားဆိုရင်ကိုထုတ်လိုက်တဲ့အခါမှာအဲ့ဒီယူကလီးယားဆိုရင်မှာတစ်ခါကလည်းအဲ့ဒီရေတားစီကတစ်ခါကျထင်းလို့မရထင်းသိမ်းလို့မရဖြစ်ရဲ့ပေါ့ဝင်ကြည့်အရင်ညံ့ညာတယ်ဒီညံ့ညာသွားတာပြပေါင်း30အထိဒီပေါ့ကြည့်တော့လို့မရကမ္ဘာကြီးပြက်စီးသွားတယ်အကြောင်းဒီတော့တန်ရှင်းတယ်လို့ပြောပြီပဲသူကညံ့ညာလာတယ်ပါတော့သူ့လိုမှပြောရခိုင်းစွန့်ရင်ကတော့ထွက်လာတဲ့ဟာတော့စန့်ရှင်းပါတယ်သို့တော်လည်းသူကကြံတဲ့ဟာညံ့ညာလဲဆိုတော့ပြောရနည်းနည်းလေးအခက်အခဲရှိတယ်လို့ကျွန်တော်ထင်တယ်အဲ့ 那么对照不一样了，所以哈，现在我觉得。
OK， 是。所以的牛的也太帮扶了，那不呢？也是在阿里冲你家的。你们那个这个是不如的不要玩了，先。你们那个这片来帮了，先。
这边的人，你们那个嘛，老虎的狂的路，只能掉下来的，啥的。反正就是你们那个嘛，本来嘛，我们在山里干的，把这个都一样啊，差一样。但是我们要一条的路，要搬个嘛的，只能有点的皮。在幼儿园里个就那路啊，哎，因为俺瑞小伙子了，看在幼儿园里说，就俺们走了哈。咱们后来都是哎，大爷走路呀的，走路原来大爷走路呀的，不一家别家的过来，说了，我阿爹困难，阿爷讲了，到第一下我就那路啊，你不要再有那苦走路了嘛，你再帮我的都回来了，就那些事别说啦，找你有别的话，反正到就那地方可以再有后人家，但是他是不过来要的，路。哦，那个那个阿来问不了，弄来弄不下来。哦，别人占地的那来弄不来弄下来。我而且我刚刚的水都是地牛皮啊，把家伙我一皮瓜一锅的地肉，那什么东西都确实在地上捞出来。这老来就占有的，让你占有下来的。占有的这老路啊，确实在阿们西，而且是在阿们西，就不能往回去了。哦，也确实捞不出来，干过的伢是说，哎，第二再把我伢捞的。高木那路也就别离我，咱那里身上了，俺哪敢说那单位村里屋了路没路吃嘛？
都叫吃牦牛吧，可把嘛 ？American 得有偏的呢 ，Russia 那样的哈，有个也算一个，名声都能说了过，天天烟，天天两百转，对吧？呢，你别人看到过，天马背，天哪来的样子？他都把嘛，天地送伢我们呢。
တော့ခင်ဗျားတို့စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ် VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်းနဲ့ပေးနေပါတယ်သောတာရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကို Facebook ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာမေလ12ရက်နဲ့13ရက်နှစ်ရက်ကြာကျင်းပနေတဲ့ဒီ American ASEAN ထိပ်သီးစည်းဝေးပွဲရဲ့ပထမနေ့မနေ့ကအာဆီယံ8အခြားနိုင်ငံတွေကခေါင်းဆောင်တွေကို American သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ပီတော်မှာလက်ခံတွေ့ဆုံခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲကိုဦးစားပေးထောက်ပံ့နေတဲ့အချိန်မှာဒီစည်းဝေးဘက်ကအမေရိကန်အနေနဲ့အာရှပစိဖိတ်ဒေသကိုအာရုံစိုက်မှုရောမသွားဘူးဆိုတာကိုပြသတဲ့စည်းဝေးဖြစ်အမေရိကန်အရာရှိတွေကပြောဆိုနေကြပါတယ်ဒီထိပ်သီးစည်းဝေးပွဲမှာအာဆီယံနိုင်ငံ10နိုင်ငံထဲက7နိုင်ငံခေါင်းဆောင်တွေကတက်ရောက်ခဲ့ပြီးတော့မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကကိုယ်စားလှယ်တွေတော့ပါဝင်ခဲ့ခြင်းမရှိပါဘူးရှေ့တောင်အာရှဒေသတွေနိုင်ငံတွေရဲ့ရာသီဥတုပြောင်းလဲပေါ့ပြံမှုတိုက်ချက်ရေးရေချောင်းသွားလာရေးအများပြည်သူကျန်းမာရေးနဲ့အခြေခံအဆောက်အုံအတွက်အမေရိကန်ဒေါ်လာတန်150ကျော်သုံးဆွဲဖို့ကိုလည်းသမ္မတအင်ပီတော်ကကြေညာထားပါတယ်အမေရိကန်ပြည်ထောင်စုဒီအာဆီယံနိုင်ငံတွေနဲ့ဆွေးနွေးပွဲဖြစ်လာတဲ့45နှစ်အတွင်းပထမဆုံးချိန်အင်ပီတော်မှာအခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲအတွင်းကုန်သွယ်ရေးနဲ့လုံခြုံရေးကိစ္စတွေကိုအဓိကဦးစားပေးဆွေးနွေးကြတာဟာလူခွေချိုးဖောက်မှုတွေကိုအရေးမကြီးသလိုပြစ်ပယ်တာမျိုးမဖြစ်သင့်ဘူးဆိုပြီးတော့လူခွေရေးအဖွဲ့တွေကသတိပေးပြောဆိုလိုက်ပါတယ်အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝန်ဒီရှာမန်ဟာ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့ဝါရှင်တန် DC မှာမေလ12ရက်နေ့မနေ့မနက်ပိုင်းကတွေ့ဆုံခဲ့ပြီးတော့အကြမ်းဖက်ဖိနှိပ်ခံရတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကူညီသွားမယ်ဆိုတာကိုထပ်လောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်နိုင်ဖို့ညီညွတ်စွာကြိုးပမ်းနေကြသူအားလုံးကိုဆက်ပြီးထောက်ခံသွားမယ်လို့လည်းသူကကတိပြုခဲ့ပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညပိုင်းအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့နာရှွမ်ခါလီနဲ့ PJ Elliot တို့ဖြစ်ပါတယ် VOA American အတန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line တို့မီတာ30.52တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.